This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယိုအန်ယူဂျီကိုနားတော်တာဆင်နေကြတဲ့ပရိသတ်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစစ်အာဏာရှင်ပြည်တို့ကနေကင်ဝေးပြီးကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝန်တော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်ရှင်။မင်္ဂလာမနက်ခင်ပါရှင်။ဒီကနေ့2025ခုနှစ်မေလ22ရက်နေ့မနက်ခင်ရေဒီယိုအန်ယူဂျီအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးပါတော့မယ်။ပထမအဆုံးအနေနဲ့ Radio NUG စီးရီးသတင်းကောက်နှုတ်ချက်ကိုမျိုးဦးမှုကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ရှင်
။မင်္ဂလာပါခင်ဗျာ။ Radio NUG ရဲ့မနက်ခင်းစီးရီးသတင်းကောက်နှုတ်ချက်များကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်မျိုးဦးမှုပါခင်ဗျာ။ကမ်ဘလူးရှိကျေးရွာများကိုစစ်တပ်ကလေရင်ဖြင့်ဘုံတီ39လုံးကျဲချပြည်သူ2ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မေလ22ရက်နေ့မော်လွဲ12နာရီမှ10နာရီအထိကမ်းဘလူးမြို့နယ်ချက်တင်းတိုက်နယ်နှင့်ကိုးတောင်ပိုတိုက်နယ်အတွင်းရှိကျေးရွာများကိုအကြမ်းဖက်စစ်တပ်က Y12 လေယာဉ်ဖြင့်ဘုံတီ39လုံးလိုက်လံကျဲချတိုက်ခတ်ခဲ့ကြောင်းဒေသသတင်းများအရသိရပါသည်။လေကြောင်းတိုက်ခတ်မှုအတွင်းပေါ့စိန်ကုန်းရွာမှဥမိုင်းနှင့်အသက်30ခန့်အရွယ်အမျိုးသားတဦးတို့ပွဲချင်းပြီးသေဆုံးပြီးတင်တောရွာမှဒေါ်စီပုလည်းပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့သိရပါသည်။ထို့ပြင်ကမ်းဘလူးမြို့နယ်ကိုးတောင်ပိုတိုက်နယ်အတွင်းရှိတင်တောရွာကိုလည်းချက်တင်းရွာနဲ့ကိုးတောင်ပိုမှာအင်အား200ကျော်ပါအကြမ်းဖက်စစ်တပ်စစ်ကြောင်းများစစ်ကြောင်းထိုးဝင်ရောက်လာပြီးကျေးရွာနေပြည်သူများကိုလိုက်လံဖမ်းဆီးခြင်းကြောင့်ရွာလုံးကျွတ်ထွက်ပြေးတိမ်းရှောင်နေရတယ်လို့သိရပါပါတယ်ခင်ဗျာ။လွယ်ဟောင်နဲ့ဖယင်းကုန်းရွာကြားမှာစစ်ကောင်စီကအစစ်ငွေပုံများဖြင့်ပစ်ခတ်တိုက်ခတ်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ရှမ်းပြည်နယ်ရက်ဆောက်မြို့နယ်ကြောက်ကူတိုက်နယ်အတွင်းရှိလွယ်ဟောင်နှင့်ဖယင်းကုန်းရွာကြားနေရာကိုစစ်ကောင်စီကအစစ်ဝေပုံများလက်နက်ကြီးများပစ်ခတ်တိုက်ခတ်ခဲ့တယ်လို့တနုပြည်သူ့လွတ်မြောက်ရေးတပ်မတော် DPLA ကထုတ်ပြန်ထားပါတယ်။မေလ20ရက်နေ့နေ့လယ်12နာရီမှ10နာရီအတွင်းအစစ်ဝေပုံ၄လုံးနဲ့3နာရီ21မိနစ်မှာဘုံတစ်လုံးကျဲချခဲ့ပြီး3နာရီ28မိနစ်မှာလက်နက်ကြီး2လုံးပစ်ခတ်တိုက်ခတ်ခဲ့တယ်လို့သိရပါတယ်။ကြောက်ကူတိုက်နယ်ကျေးရွာအနီးတစ်ဝိုက်မှာစစ်ကောင်စီဘက်ကလက်နက်ကြီးများရန်တမ်းပစ်ခတ်ခဲ့ပြီးထိုးစစ်ဆင်မှုများပြစ်လုနေရာနိုင်ငံတကာတားမြစ်ကန့်သတ်ထားတဲ့အစိတ်ဝေဘုံများကိုပါအတုံးပြုကစစ်ရာဇဝတ်မှုဥပဒေချိုးဖောက်မှုများကိုမကြာခဏပြစ်လုနေတယ်လို့သိရပါတယ်။ထို့ပြင်မဟာမိတ် TNLA တပ်များထိန်းချုပ်ထားတဲ့နယ်မြေတွင်လည်းပြည်သူလူထုကိုပိတ်ပတ်ထားကလေကြောင်းတက်ခတ်မှုများပြစ်လုနေတာကြောင့်ပြည်သူများအနေနဲ့လေကြောင်းအန္တရာယ်အထူးဂရုပြုဖို့စီရင်တဲ့များကိုနေ့စဉ်နဲ့အမျှနားဆွင့်ထားကြဖို့ DPLA ကတတိပေးထားပါဗျ KIA ပူပေါင်းတပ်များပစ်ချခဲ့တဲ့ရဟတ်ယင်မှာစစ်ကောင်စီတပ်သားအလောင်း16လောင်းတွေ့ရှိဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူပေါင်းတပ်ဖွဲ့များပစ်ချခဲ့တဲ့စစ်ရဟတ်ယင်အပြက်စီးတွေရှိတဲ့နေရာကိုနယ်မြေရှင်းလင်းချိန်မှာမီးလောင်ပျက်စီးနေတဲ့ရဟတ်ယင်အနီးစစ်ကောင်စီတပ်သားအလောင်း16လောင်းတွေ့ရှိခဲ့တယ်လို့ KIA သတင်းအရင်းမြစ်တွေစီကသိရပါဗျ။စစ်ကောင်စီလက်ထက်ကဗိုလ်ကြီးအဆင့်အလောင်းတစ်လောင်းနဲ့စစ်ကောင်စီတပ်ဖွဲ့ဝင်အလောင်း16လောင်းကိုတွေ့ရှိခဲ့တာဖြစ်တယ်လို့သိရပါဗျ။ထို့ပြင်အလောင်းတွေနဲ့အတူမီးလောင်ပျက်စီးသွားတဲ့လက်နက်ခဲရဲ့အများအပြားကိုလည်းတင်းစေးရရှိခဲ့တယ်လို့သိရပါဗျ။အာဏာသိမ်းစစ်ကောင်စီဘက်ကတော့အဆိုပါရဟယင်ဟာဆက်ချုပ်ရမှုကြောင့်ပြတ်ကျခဲ့တာလို့လိမ်လည်ထုတ်ပြန်ထားပါဗျခင်ဗျာ။တိုက်ခိုက်ရေးတင်တဲ့ကြောင်ဘရင်တောင်ကိုရှော့တိုက်ဒုံးနဲ့ပစ်ခတ်တိုက်ခတ်မှုအတွင်ခုနှစ်ဦးသေဆုံးက20ကျော်ထိခိုက်ဒဏ်ရာရဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။တန်တောင်ကြီးမြို့နယ်ဘရင်တောင်တပ်ရှိစစ်ကောင်စီရဲ့တပ်မတော်ကြီးတိုက်ခိုက်ရေးကြောင်ကိုရှော့တိုက်ဒုံးနဲ့ ပြစ်ခတ်တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်ခုနှစ်ဦးသေဆုံးက20ကျော်ဒဏ်ရာရရှိခဲ့တယ်လို့ BWM ကထုတ်ပြန်ထားပါတယ်။မေလ19ရက်နေ့ကတိုက်ခိုက်ရေးတင်တဲ့ကြောင့်ဗရင်တော်ကို BWM, MKCDF, ACPLF နဲ့ KNLA တပ်မဟာနှင့်တရဲ9ပူးပေါင်းအဖွဲ့ကရှော့တိုက်တုံး9လုံးပြစ်ခတ်တိုက်ခိုက်ခဲ့ရာ4လုံးကိုအောင်မြင်စွာပြစ်ခတ်နိုင်ခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုအတွင်းကျောက်အုပ်ကြီးလုံချုံရေးစစ်သည်2ဦးနဲ့ဒုတက်ချက်2ဦးပွဲချင်းပြီးတေဆုံးကဒဏ်ရာပြင်းထန်စွာရရှိခဲ့တဲ့တည်နှန်းသားအရာရှိ9ဦးထဲမှ3ဦးမှာစစ်ရုံတွင်တေဆုံးခဲ့တယ်လို့ဆိုပါတယ်။ထို့ပြင်နောက်ထပ်19ဦးဒဏ်ရာရခဲ့ပေမဲ့စိုးရိမ်ပွဲမရှိဘူးလို့သိရကြောင်းဖော်ပြထားပါတယ်။ရှော့တိုက်ဒုံးများကြားရောက်ပောက်ကွဲမှုကြောင့်ကျောက်အုပ်ကြီးနေအိမ်ကားကိုယ်တော်ထိမှန်ပျက်စီး၍ကားနှစ်စီးပျက်စီးခဲ့တယ်လို့တရဲမှုတည်နှန်းသားအရာရှိအိတ်ဆောင်များဖြစ်သောအင်ဂျင်ဆောင်ဒဇင်ဆောင်နဲ့နှင်းစီဆောင်များလည်းထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်။ကျောင်းပဟိုကင်းအိတ်ဆောင်ကျောင်းဌာနချုပ်လက်နက်တိုက်နဲ့ကျောင်းဌာနချုပ်ယုံစည်ရေးပြကွင်းတို့မှာလဲကြားရောက်ပောက်ကွဲခဲ့ကထိခိုက်မှုအနည်းငယ်ရှိခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ကွင်းကျေရွာအထိုင်စခန်းကုန်းအား၃ရက်တာဝင်ရောက်တိုက်ခိုက်ရှင်းလင်းဖျက်ဆီးခဲ့ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ပဲခူးတိုင်းအုပ်ဖို့မြို့နယ်ကွင်းကျေကျေးရွာကစစ်ကောင်စီအထိုင်စခန်းကုန်းအား၃ရက်ဆက်တိုက်တိုက်ခတ်ခဲ့ပြီးရှင်းလင်းဖြက်စီးနိုင်ခဲ့တယ်လို့တာယာဝတီခရိုင်အမှတ်1တက်ရင် P23801 ကသတင်းထုတ်ပြန်ထားပါဗျ။မေလ18ရက်နေ့မနက်9နာရီခွဲခန့်မှာစတင်ကကွင်းကျေရွာနဲ့အထိုင်စခန်းအားပူးပေါင်းတက်ဖွဲ့မှဝင်ရောက်စီးနေတိုက်ခတ်ခဲ့ပြီးဝိုင်းဝန်းပိတ်ဆို့ကတနေကုန်ပစ်ခတ်တိုက်ခတ်ခဲ့တယ်လို့စစ်ကောင်စီဘက်ကလည်းပြင်ပုံပြူရွာမှ120မမလက်နက်ကြီးများဖြင့်ပစ်ကူပေးခုခံခဲ့တယ်လို့ဆိုပါတယ်။မေလ19ရက်နေ့မနက်12နာရီ15မိနစ်ခန့်မှာပြည်ခရိုင်တိတ်ကုန်းတာဝါတိုင်စခန်းကုန်းမှာအင်အား80နီးပါးပါတဲ့စစ်ကောင်စီတပ်ဖွဲ့စစ်ကူထွက်လာတာကိုသတင်းရရှိတာကြောင့်ကွင်းကျေရွာဘက်မှဝင်ပေါက်ဟပေးခဲ့ကထိုဝင်ပေါက်မှာမိုင်းထောင်ထားပြီးကေဘုတ်ဝုအောက်ဆိုင်နေခဲ့တယ်လို့သိရပါတယ်။မေလ20ရက်နေ့နေ့လယ်7နာရီခန့်မှာထိုအထိုင်စခန်းမှာလက်ကျန်အင်အားနဲ့စစ်ကူအဖွဲ့စုစုပေါင်း80ကျော်ခန့်ဟာဟပေးထားတဲ့လမ်းကြောင်းအတိုင်းပြန်ထွက်လာခဲ့ရာ7နာရီ12မိနစ်နဲ့16မိနစ်တို့မှာမိုင်းကွင်းတွေထဲဝင်ရောက်ခဲ့တာကြောင့်ဖောက်ခွဲတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။မိုင်းကွင်းတကွင်းဖောက်ခွဲတက်ခတ်ပြီးနောက်လက်နက်ငယ်များဖြင့်လိုက်လံပစ်ခတ်ရှင်းလင်းခဲ့ပြီးနေ့လယ်2နာရီ5မိနစ်အချိန်မှာကွင်းကျေရွာအထိုင်စခန်းကုန်းအားဝင်ရောက်ရှင်းလင်းဖျက်ဆီးခဲ့တယ်လို့ဖော်ပြထားပါတယ်။၃ရက်တာတက်ခတ်မှုအတွင်းစစ်ကောင်စီတပ်သား10ဦးသေဆုံးကတော်လရေးတပ်ဖွဲ့ဘက်မှရဲဘော်တို့ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပြီးစခန်းကုန်းအတွင်းမှာပုတ်စော်နံနေတဲ့စစ်ကောင်စီအလောင်းများအားတွေ့ခဲ့ရကမီးရှို့ရှင်းလင်းခဲ့တယ်လို့ဆိုပါတယ်။အဆိုပါတက်ခတ်မှုကိုပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်1စစ်စီရေးနယ်မြေဗျူဟာ20နှစ်တာယာဝတီခရိုင်အမှတ်1တပ်ရင်း P23801 နဲ့နတ်တလင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့နတ်တလင်းပကဖတပ်ရင်း3831ဒရုန်းတပ်ဖွဲ့ပကိုးဝင်း UAV Force တပ်ဖွဲ့များမှပူးပေါင်းဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရရှိပါတယ်ခင်ဗျာ။ဖားကတ်တို့ချီတက်လာသောစစ်ကောင်စီတပ်ကို KIA KPDF ပူးပေါင်းတပ်ဖွဲ့များကတရားညီနောင်တွင်ပိတ်ဆို့တိုက်ခိုက်ကထိခိုက်သေးဆုံးသူများပြပြီးလက်နက်ခဲယံများသိမ်းဆည်းရရှိဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ကချင်ပြည်နယ်ဖားကတ်မြို့သို့စစ်ကြောင်းနှစ်ကြောင်းဖြင့်ခြိတက်လာသောစစ်ကောင်စီတပ်ဖွဲ့များသည်လဝါ၊ကာမိုင်း၊နတ်ယာ၊ဖားကတ်လမ်းပိုင်းခြိတရားညီတော်အနည်းတွင်ကချင်လွတ်မြောက်ရေးတပ်မတော် KIA နှင့်ကချင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ KPDF တို့၏ပူးပေါင်းတိုက်ခိုက်မှုကြောင့်ထိခိုက်ဒေဆုံးမှုများပြားခဲ့ပြီးလက်နက်ခဲယံများလည်းတင်းဆဲရရှိခဲ့ကြောင်းသိရပါသည်စစ်ကောင်စီတပ်သည်အင်အား600ကျော်တင်ကား2စီးဖြင့်ဖားကတ်မြို့သို့ထိမ့်ချုပ်ရေးအတွက်28ရက်ကြာခြိတက်လာခဲ့တော်လဲတရားညီတော်တွင် KIA KPDF တပ်ဖွဲ့များ၏ပိတ်ဆို့တိုက်ခိုက်မှုကြောင့်မြို့သို့မရောက်ရှိနိုင်သေးသည့်အပြင်ဖားကတ်မြို့အခြေစိုက်တမကုန်းမှလက်နက်ကြီး3လုံးဖြင့်ပစ်ကူပစ်ခဲ့သည်ဟုသိရပါတယ်ခင်ဗျာရွှေကျင်မြို့နယ်တိုက်ပွဲများမှာပဲခူးတိုင်းပကဖများပါဝင်တိုက်ခတ်ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်ရွှေကျင်မြို့နယ်တိုက်ပွဲများမှာပဲခူးခရိုင်ပကဖနဲ့ဝေါ်ကဝအင်တကောဖရာကြီးတိုက်ဦးတနက်ပင်မြို့နယ်ပကဖများပါဝင်တိုက်ခတ်နေကြကြောင်းပကဖအတံကအသိပေးဖော်ပြပါဗါးဘကိုးတိုင်းရွှေကျင်မြို့နယ်ညောင်ချတောက်ရွာအနီးရှိစစ်ကောင်စီတပ်ရဲ့တောင်ပိုင်းတိုင်းစစ်ဌာနချုပ်လက်အောက်ခံခပယ968တပ်ရဲဌာနချုပ်ကို KNLA နဲ့ NUG MOD စစ်စီရေး12တပ်ရဲတပ်ဖွဲ့များစစ်ကြောင်းများရန်ကုန်တိုင်းပကဖဘကိုးတိုင်းပကဖများနဲ့မဟာဗိတ်တပ်ဖွဲ့များက2025ခုနှစ်မေလ10ရက်နေ့မှာတိုက်ခိုက်သိမ်းပိုက်နိုင်ခဲ့ပါတယ်။ခမရ968တရဲဌာနချုပ်တိုက်ခိုက်သိမ်းပိုက်ခံရပြီးနောက်အကြမ်းဖက်စစ်ကောင်စီဟာရွှေကျင်မြို့နယ်ကိုစစ်အင်အားဖြင့်တင်းပြီးထိုးစစ်ဆင်နေသဖြင့် PDF တရဲများနဲ့ပကဖများစုပေါင်းကာခုခံကာကွယ်တိုက်ခိုက်နေကြတယ်လို့သိရပါပါတယ်ခင်ဗျာ။ ရောင်တောင်ကျေးရွာအနီးမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုဝင်ရောက်တိုက်ခိုက်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။မုံပြည်နယ်မော်လမြိုင်တန်ပြူစရက်လမ်းမကြီးပေါ်ရှိမုတော်မြို့နယ်ရောင်တောင်ကျေးရွာအနီးတွင်တပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုဝင်ရောက်တိုက်ခိုက်ခဲ့တယ်လို့မုံပြည်သစ်ပါတီစစ်အာဏာရှင်တိုက်ဖြတ်ရေး NMSP AD ကသတင်းထုတ်ပြန်ထားပါတယ်။မေလ20ရက်နေ့လယ်12နာရီခန့်မှာရောင်တောင်ကျေးရွာအနီးတပ်ဆွဲထားတဲ့စစ်ကောင်စီရဲ့အမတ်တ318တရင်မှာတပ်ဖွဲ့ကိုဝင်ရောက်တိုက်ခတ်ခဲ့တာလို့ဆိုပါတယ်။နှစ်ဖက်ရင်ဆိုင်တိုက်ပွဲနိုင်ဝက်ခန့်ဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်မှတအုပ်သိဆုံးက9ဦးဒဏ်ရာရခဲ့ပြီး NMSP AD မှရဲဘော်တအုပ်မစိုးရိမ်ရဒဏ်ရာရခဲ့တယ်လို့သိရပါတယ်။စခန်းသိမ်းတိုက်ပွဲများမှာဆွဲဆွဲတမန်တိုက်ပွဲဝင်ခဲ့ကြတဲ့တပ်ဗိုလ်တပ်မှုနဲ့ရဲဘော်ရဲဘက်များအားဂုံပြုတ်ပွဲကျင်းပဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ကရစ်အမျိုးသားအစည်းအရုံးကော့တူးလီထိတ်ချုပ်နေပြီးဖက်အခရိုင်တပ်မဟာခုံအတွင်းကစစ်ကောင်စီတပ်စခန်း၈ခုကိုတိုက်ခတ်သိမ်းပိုက်ရာမှာရဲစွဲတပ်တွေဖြင့်ဆွတ်ဆွတ်တမန်တိုက်ပွဲဝင်ခဲ့ကြတဲ့တပ်ဗိုလ်တပ်မှုရဲဘော်ရဲဘက်များကိုဂုံပြုတ်ပွဲကျင်းပပြုလုပ်ခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။2024ဒီဇင်ဘာ16ရက်နေ့မှာမေလ19ရက်နေ့အထိတောင်ရင်မြစ်ကမ်းတစ်လျှောက်အခြေစိုက်တဲ့စစ်ကောင်စီတပ်စခန်း၈ခုကို KNLA တပ်မဟာခုံတပ်ရင်း22တပ်ရင်းမှုဦးဆောင်က KNLA KLTO တပ်ပေါ်တမှုများနဲ့ရဲဘော်ရဲဘက်များကတိုက်ခိုက်သိမ်းပိုက်ရရှိခဲ့တယ်လို့ဆိုပါတယ်။တပ်ပေါ်တမှုများနဲ့ရဲဘော်ရဲဘက်များကတိုက်ပွဲများမှာဆွမ်းဆွတ်တမန်တိုက်ပွဲဝင်ကစခန်းများကိုသိမ်းပိုက်နိုင်ခဲ့တာကြောင့်တောင်ရင်မြစ်ပေးရှိရွာသူရွာသားများအကြောက်တရားကင်းလွတ်စွာဖြင့်လွတ်လပ်စွာသွားလာလုကင်စားသောက်နိုင်ပြီဖြစ်တယ်လို့ဖော်ပြထားပါတယ်။ထို့ကြောင့် KNU ဖက်အခရိုင်တမဟာခုံမှတာဝန်ရှိခေါင်းဆောင်များဗဟိုနဲ့ဖက်အခရိုင်ကရင်အမျိုးသမီးအစည်းအရုံး KWO နဲ့ဒေသခံရွာသူရွာသားများကတိုက်ပွဲများမှာဆွမ်းဆွတ်တမန်တိုက်ပွဲဝင်ခဲ့ကြတဲ့တပ်ဖို့တပ်မှုနဲ့ရဲဘော်ရဲဘက်များအားမေလ22ရက်နေ့မှာဂုံပြုတ်ပန်းကုံစုကျူးစုပွဲပြုလုပ်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာ။ဆလဘီလက်ရှိအခြေအနေအရစစ်စခန်းပေါင်း200လောက်နဲ့မြို့ပေါင်း100နီးပါးရှိတဲ့နေပြည်တော်အများပြဟာတော်လရေးတပ်တွေလက်ထဲမှာလို့ PDF Insight ဖော်ပြဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။စစ်ရေးသတင်းများကိုတုံ့တက်ရေးသားနေတဲ့ PDF Insight ကဒီအပိုင်းမှာပဲFPNCC အဖွဲ့တွေကလည်းထုတ်ပြန်ကြေညာချက်မလုပ်တဲ့တကားပိတ်အစီအွေကျင်းပခဲ့တာဖြစ်ပါတယ်။တိုင်းရင်းသားတွေဟာဆယ်စုနှစ်ပေါင်းများစွာအတွေ့အကြုံရရှိထားလို့တရုတ်အလိုကျလုပ်ပေးနေရတာကလွဲလို့စစ်အုပ်စုပေါ်ယုံကြည်စိတ်ရှိလာစရာအကြောင်းမရှိပါဘူး။စစ်တပ်ကိုထောက်ခံပံ့ပိုးခြင်းဟာတရုတ်တို့ရဲ့မြမအရေးကိုလွဲမှားစွာလောင်းကျေးထက်နေတာပဲဖြစ်ပါတယ်။မြမပြည်အတွင်းတော်လည်တပ်တွေရဲ့စစ်ရေးအောင်မြင်မှုတွေဟာတရုတ်အမြင်ကိုပြောင်းသွားစေမှာပါ။အခုအချိန်နေရစစ်စခန်းပေါင်း200လောက်နဲ့မြို့ပေါင်း100နီးပါးရှိတဲ့နေပြည်အများပြတ်ဟာတော်လရေးတပ်တွေလက်ထဲမှာပါစစ်တပ်ဟာအရေးကြီးတဲ့စခန်းတွေနဲ့မြို့ကြီးအချို့မှာအခိုင်အမာခံစစ်ပစ်ထားပါတယ်ခံစစ်ပစ်မှုကဒုတိယကမ္ဘာစစ်တုန်းကဂျပန်ခံစစ်ပစ်ပုံမျိုးပါပဲဒါပေမဲ့မအားလစစ်သားတွေရဲ့စိတ်ထက်ကဂျပန်စစ်သားတွေရဲ့ခြေပြတာမမီပါဘူးလို့ဖော်ပြပါတယ်ဒါအပြင်နိုင်ငံတကာအခြေအနေအရရောပြည်တွင်းအခြေအနေအရပါတော်လန်ရေးရဲ့နောက်ဆုံးအလှည့်ပြောင်းအစ်စ်ဟာရောက်လာရတော့မှာပဲဖြစ်တယ်လို့ PDF Insight ကသုံးသပ်ထားပါတယ်ခင်ဗျာဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်တာကီမင်းစစ်သွေးနဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ
်ဒီသတင်းတွေကိုနားဆင်လို့ပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးသွားအောင်မှာပဲဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မေလ22ရက်နေ့မနက်ပိုင်း Radio NUG ပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ဦးတိန်တွင်ကြေးရွာလေကြောင်းတိုက်ခိုက်မှုဖြစ်စဉ်မှာထိခိုက်ခံစားခဲ့ရသူများကိုနှစ်သိမ့်အားပေးခြင်းနဲ့ထောက်ပံ့ခြင်းများလူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်တည်းဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနကလှုပ်ဆောင်တဲ့သတင်းကိုတင်ပြပေးပါမယ်တပည့်ရင်းမျိုးနဲ့ဦးထိန်ထိန်ကြီးရွာစာတင်ကျောင်းကိုအကြံဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုဖြစ်စဉ်မှာထိခိုက်ခံစားခဲ့ရသူများကိုနှစ်သိမ့်အားပေးခြင်းနဲ့ထောက်ပံ့ခြင်းများလှုပ်ဆောင်ခဲ့တယ်လို့မေလ22ရက်နေ့မှာလူသားချင်းစာနာထောက်ထားရေးနဲ့ဘီအန်ဒီဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။နှစ်သိမ့်ဆွေးနွေးပွဲကိုလူသားချင်းစာနာထောက်ထားရေးနဲ့ဘီအန်ဒီဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒုတိယဝန်ကြီးနဲ့တာဝန်ရှိသူများကလေးစိတ်ပညာဆိုင်ရာကျွမ်းကျင်ဆရာဝန်များနဲ့ပညာရှင်များပါဝင်တက်ရောက်ခဲ့ကြပြီးတော့ထိခိုက်ခံစားခဲ့ရတဲ့မိသားစုဝင်များကလေးသူငယ်များနဲ့ဆရာဆရာမများကိုနှစ်သိမ့်ဆွေးနွေးခြင်းစိတ်ခွန်အားပေးခြင်းနဲ့စိတ်ဖြည့်ဆည်းမှုများနဲ့ထိတ်လန့်ကြောက်ရွံ့မှုများလျော့ပါစေရန်ပြုလုပ်ရမယ့်နည်းလမ်းများကိုမျှဝေပေးခြင်းတို့ကိုဆောင်ရွက်ခဲ့ကြပါသည် လီချောင်းကဘုံကျဲတိုက်ခိုက်မှုကြောင့်တိဆုံးတန်ရန်ရသူများအတွက်လူသားချင်းစာနာထောက်ထားရေးနဲ့ဘီအန်ဒီဆိုင်ရာစီမံခန့်ခွဲဝင်ကြီးဌာနကထောက်ပံ့ငွေကျပ်105သိန်းမြို့နယ်အုပ်ချုပ်ရေးအဖွဲ့များနဲ့စေတနာရှင်များကလူတန်းငွေကျပ်သိန်း130စုစုပေါင်းငွေကျပ်235သိန်းကိုထိခိုက်ခံစားခဲ့ရတဲ့မိသားစုဝင်များအားမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များကကိုယ်တိုင်ကိုယ်ကျထောက်ပံ့ပေးအပ်ခဲ့ကြပါသည်တပယင်းမြို့နယ်ဦးတိန်တွင်းကြေးရွာစာတင်ချောင်းကိုမေလ12ရက်နေ့မနက် 9:35 မိနစ်အချိန်ကမှအကြမ်းဖက်စစ်တပ်ကလေကြောင်းမှဘုံကျဲတိုက်ခိုက်ခဲ့ခြင်းကြောင့်ဆရာမ2ဦးနဲ့ចောင်းသားចောင်းသူ22ဦးသေဆုံးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရရှိတဲ့ចောင်းသားចောင်းသူနဲ့ဆရာမစုစုပေါင်း105ဦးခန့်ရှိတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီဦးတိန်တွင်းကြေးရွာလေကြောင်းတိုက်ခိုက်မှုဖြစ်စဉ်မှာထိခိုက်ခံစားခဲ့ရသူများကိုနှစ်သိမ့်အားပေးခြင်းနဲ့ထောက်ပံ့ခြင်းများလူသားချင်းစာနာထောက်ထားရေးနဲ့ဘီအန်ဒီဆိုင်ရာစီမံခန့်ခွဲဝင်ကြီးဌာနကလှုပ်ဆောင်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။တပယင်းမြို့နယ်ဦးတိန်တင်ကျေးရွာစာတင်ချောင်းကိုအကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုဖြစ်စဉ်မှာထိခိုက်ခံစားခဲ့ရသူများကိုနှစ်သိမ့်အားပေးခြင်းနဲ့ထောက်ပံ့ခြင်းများလှုပ်ဆောင်ခဲ့တယ်လို့မေလ21ရက်နေ့မှာလူသားချင်းစာနာထောက်ထားရေးနဲ့ဘီအန်ဒီဆိုင်ရာစီမံခန့်ခွဲဝင်ကြီးဌာနကတင်ထုတ်ပြန်ထားပါတယ်။နှစ်သိမ့်ဆွေးနွေးပွဲကိုလူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲဝင်ကြီးဌာနပြည်တော်စုဝင်ကြီးဒုတိယဝင်ကြီးနဲ့တာဝန်ရှိသူများကလေးစိတ်ပညာဆိုင်ရာကျွမ်းကျင်ဆရာဝန်များနဲ့ပညာရှင်များပါဝင်တက်ရောက်ခဲ့ကြပြီးတော့ထိခိုက်ခံစားခဲ့ရတဲ့မိသားစုဝင်များကလေးငယ်များနဲ့ဆရာမများကိုနှစ်သိမ့်ဆွေးနွေးခြင်းစိတ်ခွန်အားပေးခြင်းနဲ့စိတ်ဖိစီးမှုများနဲ့ထိတ်လန့်ကြောက်ရွံ့မှုများလျော့ပါစေရန်ပြုလုပ်ရမယ့်နည်းလမ်းများကိုမျှဝေပေးခြင်းတို့ကိုဆောင်ရွက်ခဲ့ကြပါသည်လီချောင်းကဘုံကျဲတိုက်ခိုက်မှုကြောင့်တိဆုံးတန်ရန်ရသူများအတွက်လူသားချင်းစာနာထောက်ထားရေးနဲ့ဘီအန်ဒီဆိုင်ရာစီမံခန့်ခွဲဝင်ကြီးဌာနကထောက်ပံ့ငွေကျပ်105သိန်းမြို့နယ်အုပ်ချုပ်ရေးအဖွဲ့များနဲ့စေတနာရှင်များကလူတန်းငွေကျပ်သိန်း130စုစုပေါင်းငွေကျပ်235သိန်းကိုထိခိုက်ခံစားခဲ့ရတဲ့မိသားစုဝင်များအားမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များကကိုယ်တိုင်ကိုယ်ကျထောက်ပံ့ပေးအပ်ခဲ့ကြပါသည်။တပယင်းမြို့နယ်ဦးတိန်တွင်းကြေးရွာစာတင်ချောင်းကိုမေလ12ရက်နေ့မနက်9:35မိနစ်အချိန်ကမှအကြမ်းဖက်စစ်တပ်ကလေကြောင်းမှဘုံကျဲတိုက်ခိုက်ခဲ့ခြင်းကြောင့်ဆရာမ2ဦးနဲ့ចောင်းသားចောင်းသူ22ဦးသေဆုံးခဲ့ရပြီးတော့ထိခိုက်ဒဏ်ရာရရှိတဲ့ចောင်းသားចောင်းသူနဲ့ဆရာမစုစုပေါင်း105ဦးခန့်ရှိတယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာဆလဘီအာဆီယံရဲ့46ကြိမ်မြောက်ထိပ်သီးအစည်းအဝေးမှာမြန်မာစစ်အုပ်စုမပါဝင်ရေးတောင်းဆိုတဲ့သတင်းကိုတင်ပြပေးပါမယ်အာဆီယံရဲ့46ကြိမ်မြောက်ထိပ်သီးအစည်းအဝေးမှာမြန်မာစစ်အုပ်စုမပါဝင်ရေးတောင်းဆိုကြောင်း Defend Myanmar Democracy အပါအဝင်အဖွဲ့အစည်းများကဖော်ပြထားကြပါသည်။မေလ23ရက်နေ့မှ28ရက်နေ့အထိမလေးရှားနိုင်ငံကွာလာလမ်ပူမြို့မှာကျင်းပမယ့်အာဆီယံရဲ့46ကြိမ်မြောက်ထိပ်သီးအစည်းအဝေးမှာအာဆီယံအဖွဲ့ဝင်နိုင်ငံ10နိုင်ငံလုံးရဲ့ခေါင်းဆောင်များပူးပေါင်းဆွေးနွေးမယ့်အကြောင်းအရာများမှာအာဆီယံအတိုင်းအဝိုင်းရဲ့2025ခုနှစ်မျှော်မှန်ချက်တဘာဝဘေးရန်တွေတုံ့ပြန်မှုနဲ့လူသားချင်းစာနာမှုအကူအညီတရုတ်နိုင်ငံနဲ့ GCC နိုင်ငံများကုံတွယ်ရေးပူးပေါင်းဆောင်ရွက်မှုမြန်မာနိုင်ငံအတွင်းဖြစ်ပွားနေတဲ့ပြဿနာများဖြစ်ကြပါသည်။သို့တော့တကယ်လက်တွေ့မှာအားလုံးပါဝင်နိုင်မှုဟုသောခေါင်းစဉ်ပြီးထားတော့လေလက်တွေ့မှာအာဆီယံဟာပြီးခဲ့တဲ့နှစ်နှစ်အတွင်းနိုင်ငံတဝန်းလေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း 4,000 ကျော်လှုပ်ဆောင်ခဲ့ပြီးတော့ 3.5 သန်းသောပြည်သူများအားအုံးမဲ့အိမ်မဲ့ဖြစ်စီခဲ့တဲ့အပြင်မရည်တွက်နိုင်အောင်များပြားလာတဲ့ရာဇဝမှုများအထွတ်တာဝန်ရှိသောစစ်အုပ်စုကထိုင်ခုံနေရာပေးထားပြီးတော့မြန်မာပြည်သူများအားဆက်လက်ဖယ်ချင်ထားစေဖြစ်တယ်လို့ဖော်ပြထားပါတယ်။အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာစစ်အုပ်စုမပါဝင်ရေးမြန်မာနိုင်ငံရဲ့တရားဝင်ကိုယ်စားလှယ်များအားတရားဝင်ချိတ်ဆက်ဆောင်ရွက်မှုပြုလုပ်ရင်းနဲ့စစ်ရာဇဝမှုများမှာအာဆီယံရဲ့ကြံရပါနေမှုအဆုံးသတ်ရေးတို့ကိုတောင်းဆိုအပ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆလဘီ UK နိုင်ငံလန်ဒန်မြို့မှာရှိတဲ့စစ်ကောင်စီတန်ယုံရှိနဲ့တရုတ်တန်ယုံရှိမှာမြန်မာအင်အားစုများစံတားထုတ်ဖော်တဲ့သတင်းကိုတင်ပြပေးပါမယ်။မေလ20ရက်နေ့မွန်လွဲ7နာရီမှ2နာရီအထိ UK နိုင်ငံလန်ဒန်မြို့မှာရှိတဲ့တရုတ်တန်ယုံရှိမှာ UK ရောက်မြန်မာများစုဝေးစံတားပြခဲ့ကြတယ်လို့မြန်မာ Unity Movement Team ကအတည်ပြုဆိုထားပါတယ်။မြန်မာပြည်ရဲ့အရေးကိစ္စမှာတရုတ်အစိုးရအနေနဲ့မြန်မာစစ်ကောင်စီကိုတစ်ဖက်တစ်လမ်းမှာအားပေးထောက်ခံမှုကိုပြုလုပ်နေကပြည်တွင်းရေးကိုအတီလင်းဝင်ရောက်ဆွတ်ဖက်နေမှုအားလုံးဝမလိုလားကြောင်းနဲ့မြန်မာပြည်တွင်းရေးကိုကူညီတယောင်နဲ့နှောက်ယှက်ဖျက်ဆီးနေတဲ့ကိစ္စရပ်များအတွေ့မြန်မာပြည်သူပြည်သားများမှလုံးဝကြိုက်နှစ်သက်မှုမရှိကြောင်းစံထားထုတ်ဖော်ခဲ့ကြပါသည်အလားတူစာကားစာရဲ့တန်ယုံရှိမှလည်းအာနာရှင်တွန်းလန်တိုက်ထုတ်ရေးအတွက်စံထားပြမှုနဲ့အတူမြန်မာပြည်တွင်းပြည်ပမှာရှိတဲ့ပြည်သူပြည်သားများအားလုံးစုစည်းညီညွတ်စီကြောင်းလှုပ်ရှားမှုလှုံ့ဆော်ခဲ့ကြတယ်လို့တင်ရရှိပါရခင်ဗျာ ဆက်လက်ပြီး Power Family ရဲ့ San Francisco ရောင်းနီရန်ပုံငွေဂီတပွဲတော်မှာရရှိလာမဲ့ရန်ပုံငွေများကိုမြန်မာပြည်ရဲ့လိုအပ်တဲ့နေရာများသို့ပြန်လည်ထောက်ပံ့မယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်Power Family ရဲ့ San Francisco ရောင်းဒီရန်ပုံငွေဂီတပွဲတော်အတွက်ရရှိလာမယ့်ရန်ပုံငွေများကိုတော်လိုင်းမိသားစုဝင်များရဲ့ပြန်လည်ထူထောင်ရေးကြာဆုံးရဲဘော်တွေရဲ့မိသားစုဝင်များ CDM မိသားစုများနိုင်ငံရေးတက်ကြွလှုပ်ရှားသူများရဲ့မိသားစုဝင်များနိုင်ငံရေးအကျဉ်းချမိသားစုဝင်များငလင်တန်ခံရတဲ့ဒေသများကိုဦးစားပေးထောက်ပံ့ပေးမှာဖြစ်တယ်လို့ရောင်းဒီမိသားစုကထုတ်ပြန်ဖော်ပြထားပါသည်ဂီတရံပုံငွေအတွက်ပွဲလက်မှတ်ဝယ်ယူသူပြည်သူတဦးချင်းဟာအလူရှင်တွေဖြစ်ပြီးတော့ပြည်ပရောက်ရောင်းဒီအဖွဲ့ကပြည်တွင်းကလူတူးနဲ့တသားတည်းရှိနေမှာလို့ကတိပြုထားကြပါသည်ဆန်ဖရန်စစ္စကိုရောင်းဒီရံပုံငွေဂီတပွဲတော်ကိုဇွန်လ15ရက်နေ့မှာကျင်းပသွားမှာဖြစ်တယ်လို့လည်းသိရပါပါတယ်ခင်ဗျာဆက်လက်ပြီးနိုင်ငံတော်ဝန်အကြံပေးစီအုပ်စုကြောင့်ပညာရေးကဏ္ဍမှဆရာဆရာမနဲ့ကျောင်းသားကျောင်းသူ90ဦးတည်ဆုံခဲ့ရပြီးတော့အသက်18နှစ်အောက်ကလေးငယ်38ဦးပါဝင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရေးအသင်းမှကောက်ယူထားတဲ့တရင်အချက်လက်များအရ2025ခုနှစ်ဇန်နဝါရီလ1ရက်နေ့မှမေလ22ရက်နေ့အထိနိုင်ငံတော်ဝန်မှအကြံပတ်စီအုပ်စုကြောင့်ပညာရေးကဏ္ဍမှဆရာဆရာမနှင့်ကျောင်းသားကျောင်းသူအမျိုးသမီး32ဦးနှင့်အမျိုးသား18ဦးစုစုပေါင်း90ဦးတည်ဆုံခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးတော့ထိုအရေးအတွက်မှအသက်18နှစ်အောက်ကလေးငယ်38ဦးပါဝင်ခဲ့တယ်လို့ဖော်ပြထားပါသည်။အဆိုပါတည်ဆုံသူများအနက်40ဦးမှစီအုပ်စုရဲ့လေးကျောင်းဖြစ်တိုက်ခိုက်မှုကြောင့်အများဆုံးတည်ဆုံခဲ့ပြီးတော့လက်နက်ကြီးဖြင့်ပြက်ခတ်မှုကြောင့်လေးဦးတည်ဆုံခဲ့ရပါသည်။မေလ19ရက်နေ့နေ့လယ်တနာရီကန်းအချိန်မှာကရင်ပြည်နယ်ကော့ကရင်းမြို့နယ်အတွင်းမှာရှိတဲ့စစ်ဘေးရှောင်စခန်းတစ်ခုမှာစစ်ရှောင်နေတဲ့ CDM ကျောင်းဆရာကိုသက်ဦးဟာစစ်ရှောင်နေရာမှ၎င်းရဲ့အိမ်ရှိရာကျုံတူးမြို့အမှတ်4ရပ်ကွက်သို့ခိတ္တပြန်လာပြီးတော့ပစ္စည်းယူစဉ်အကြံဘက်စီအုပ်စုရဲ့လက်အောက်ခံအမှတ်946ချင်းမြန်တက်ရင်မှပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးမှထိုရက်ွက်အတွင်သို့ကြားရောက်ပေါက်ကွဲခဲ့တဲ့အတွက်ကြောင့်ကြည်စားထိမှန်ပြီးတည်ဆုံခဲ့ရတယ်လို့သိရပါပါခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီမင်းစစ်သွေးနဲ့ Carshell 2ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်နေပါတယ်အခုဆက်လက်ပြီးတော်လည်ရေးကဗျာကဏ္ဍမှာတော့ကိုအောင်မိုင်းရေးဆက်ထားပြီးလွတ်လပ်ຫນွေဦးခန်းစားရွှတ်ဖတ်ပေးထားတဲ့အလိုရှိတယ်လို့အမည်ရတဲ့ကဗျာကိုထုတ်လွှင့်ပေးလိုက်ပါရစေရှင
်အလိုရှိတယ်ကျောင်းလွယ်အိမ်မြင်တိုင်းမြစ်ရီကြာရတဲ့ဘဝတွေအတွက်လွမ်းတေးတွေဆုံးစီခြင်းပြီးကျောင်းလွယ်အိမ်ကလေးတွေကထွက်လာတဲ့ကျိုးပဲ့တန်စင်တွေထဲမှာသားတို့ဘာဖြစ်တွေလုံမိလို့လဲဗျာခင်ဗျားတို့လူကြီးတွေဟာတတ်တမားတွေရာဇဝတ်ကောင်တွေလို့ငိုရင်းပြောကြတယ်ကျောင်းခေါင်မိုးပေါ်ဘုံချရဲတဲ့တရေဘောကြောင့်သူတွေအတွက်သူတို့သားသမီးတွေသူတို့မိဘတွေကိုကြမ်းမာကြပါစေလို့ဆုတောင်းပေးရမလားဗမာပြည်မှာကလေးငယ်တွေကိုသွေးအေးအေးနဲ့တတ်ဖြတ်ရဲတဲ့ရာဇဝတ်ကောင်တွေရှိခဲ့ကြောင်းတမန်းရေးကြရလိမ့်မယ်တစ်ချိန်မှာသူတို့ဆွေစဉ်မျိုးဆက်မိသားစုတွေကိုဒီရောက်မှာပတ်ဆက်မှုတွေကြောင်းအသေးချာပြန်ပြောပြကြရလိမ့်မယ်ငါတို့ကိုတီးခန့်ခြင်းတရားတွေလာမဟောပြောကြပါနဲ့ကလေးတွေရဲ့ဝိညာဉ်တွေအတွက်တစ်ခုခုတော့လှုပ်ကြရလိမ့်မယ်လူကြီးလူကောင်းတွေငါတို့စီမလာကြပါနဲ့ငါတို့လိုခံစားနိုင်မဲ့သူတွေသာငါတို့လိုခံစားနိုင်မဲ့သူတွေသာအလိုရှိပါတယ်ကိုအောင်မိုင်း
ဒါရရှိများရှင်ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လန်ရေးတီဂီတာအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။ခွန်ပြည့်လင်းရေးသားထားပြီးဂျန်နီတီဆိုထားတဲ့ရေးစားပင်ကလေးငယ်လို့အမည်ရပါတယ်။ဒီတေးသချင်းလေးကိုထုတ်လွှင့်ပေးရင်လည်းကျမတို့ရဲ့မနက်ခင်းရေဒီယိုထုတ်လွှင့်မှုအစီအစဉ်ကနေနှုတ်ဆက်လိုက်ပါရစေရှင်။ဒေါက်တာရှင်တော်လန်ပြည်သူပေါင်းလုံခြုံသားရပျော်ရွှင်တဲ့တနေ့တာကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင်။
စာရတော့မေဒီကလေးငယ်တော့ရှင်လာကြတဲ့
ခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုထိကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါသေးတယ်ရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြမမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်အရေးတော်ပုံအောင်ရပါ